ဒေတာစံတော်ကြီးနိုဝင်ဘာလ8ရက်အင်္ဂါနေ့မှာကျင်းပနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုကမ္ဘာအနှံ့ကခေါင်းဆောင်တွေကစောင့်ကြည့်နေကြတယ်လို့ပဲဥရောပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကလည်းအလားတူပဲစိတ်ဝင်စားစောင့်ကြည့်နေကြတာပါဒီရွေးကောက်ပွဲပေါ်သူတို့ရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကိုညံဝဲအောင်ကစူးစီးတင်ပြထားတာကိုနားဆင်ကြည့်ပါခင
်ဥရောပနိုင်ငံကြီးတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံကတော့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုစိတ်ဆန္ဒစော်ပြီးစောင့်ကြည့်နေတယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကပြောပါတယ်နော်ဝေးအမျိုးသမီးဝန်ကြီးချုပ်နဲ့ဂျာမနီနိုင်ငံဘာလင်မြို့မှာအင်္ဂါနေ့ကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဂျာမန်ဝန်ကြီးချုပ်မာကဲကအခုလိုပြောကြားသွားတာဖြစ်ပါတယ
်။ Dann kommen wir den Gleichgewicht von Frauen und Männern in führenden Positionen etwas
mehr. Hillary Clinton နိုင်ရမယ်ဆိုရင်တော့နိုင်ငံရဲ့ခေါင်းဆောင်ရာထူးတွေမှာအမျိုးသားနဲ့အမျိုးသမီးတွေကြားအရေးအတွေ့ညီမျှလာဖို့နှိစလာမှာဖြစ်ပါတယ်
။နော်ဝေးဝန်ကြီးချုပ်အာနာဆိုဘတ်ကလည်းအမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပါရ
စေ။ Hillary
Clinton နိုင်ရခဲ့ရင်ဒါဟာအမျိုးသမီးငယ်တွေအတွက်အများကြီးအားကျစရာဖြစ်လာပါလိမ့်မယ်။နိုင်ငံရေးဟာအမျိုးသားတွေနဲ့ပဲသက်ဆိုင်တယ်လို့သူတို့ကသဘောပေါက်ထားကြတဲ့အတွက်လူ့ဖွဲ့စည်းအတွေ့အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေလည်းဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုပိုသဘောပေါက်လာကြမှာဖြစ်ပါတယ်။
ဂျာမနီနိုင်ငံမှာနေထိုင်တဲ့မြန်မာဒီမိုကရေစီလှုပ်ရှားသူဦးနွယ်အောင်ကအမေရိကန်သမ္မတရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ
်။တဲ့တဲ့ပြောလို့ရှိရင်တော့ဟီလရီကလင်တန်ပေါ့ဒီသူ့ရဲ့နိုင်ငံကြီးဘက်ဂရောင်းရောဘာရောကြည့်လိုက်လို့ရှိရင်ဒေါ်နယ်ထရမ်နဲ့တခြားကြီးပဲထရမ်လိုစီးပွားရေးသမားနဲ့ချီးပင်းလာတာမဟုတ်တော့ကျွန်တော်တို့ကဒီဟီလရီကလင်တန်ပဲနိုင်မယ်လို့မျော်လင့်မျော်လင့်နဲ့ဆုရဆုတောင်းပါတယ်ဒေါ်နယ်ထရမ်ကဘာမှကိုသူကဘာမှအကြောင်းတော်ကိုကောင်းကောင်းသိမှာမဟုတ်ဘူးဟီလရီကလင်တန်ကတော့ဗမာပြည်နဲ့လည်းရင်းနှီးတော့ဒေါ်အောင်ဆန်းစုကြည်နဲ့လည်းနင်းနီးဆက်ဆက်ခင်ခင်မင်းရှိတဲ့ပုံကူဖြစ်တဲ့ကြောင့်မလို့ဟီလရီကလင်ကတော့ဗမာပြည်အတွက်ဟိုတိုးတက်အောင်လုပ်မယ်လို့တော့ကျွန်တော်ကယုံကြည်ပါတယ
်နော်ဝေးနိုင်ငံကမြန်မာအရေးလှုပ်ဆောင်သူဦးမြင့်အေးကလည်းအမေရိကန်ရွေးကောက်ပွဲအပေါ်သူ့အမြင်ကိုပြောပါလေ
ကျွန်တော်အမြင်ပြောရရင်တော့ Hillary Clinton နိုင်မယ်လို့ထင်တယ်အမေရိကန်သမိုင်းမှာပေါ့ဗျာဒီတစ်ခေါက်ကတော့တော်တော်လေးတော့ကတိကောက်တော့ဖြစ်တယ်လို့ကျွန်တော်ထင်တယ်လေဘာပဲဖြစ်ဖြစ် Clinton ကလည်းသူအီးမေးသုံးတဲ့ကိစ္စတွေပိုင်းနဲ့ရင်ဆိုင်နေရတာဆိုတော့နည်းနည်းတော့ကတိကောက်ဖြစ်ကြရှိတယ်ဒါပေမဲ့ Donald Trump ကနည်းနည်းကျန်းလို့တယ်လို့ကျွန်တော်ထင်တယ်လေအဲ့တော့ Clinton နိုင်မယ်လို့ကျွန်တော်ထင်တယ်လေနော်ဝေးအနေနဲ့ကသူကတော့လည်း Clinton ကိုနိုင်စေချင်တဲ့သဘောတော့ရှိတယ်ဗမာပြည်လူမျိုးကိစ္စမျိုးတွေကတော့အဲ့လိုဒီတိတိသာပြောင်းသွားမယ်လို့ကျွန်တော်မထင်ဘူးဒီကလင်တာမဲ့တက်တည်ဖြစ်စီပေါ်လေဒီထရန့်တို့တက်တည်လည်းဖြစ်နေပေါ်လေဘာကြောင့်လဲဆိုတော့ထရန့်တို့ဘက်ကလည်းဗမာပြည်ဒီမိုကရေစီကိုထောက်ခံခဲ့တဲ့အစီအလာတော့အများကြီးရှိခဲ့တာပဲ
ဗီတင်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့ကိုဇော်ဝင်းလိုက်ရဲ့အမေရိကန်ရွေးကောက်ပွဲပေါ်အမြင်ကတော
့ဒီလိုကလင်တာနဲ့နိုင်တယ်လို့ကျွန်တော်မျှော်လင့်နေပါတယ်ဒီလိုကလင်တာကတော့ဒီအင်္ဂါလဲတာနိုင်ရေးတင်တာရှိရယ်ဟိုတော့နဲ့ဖတ်နေနေရတော့အထောက်ခံနိုင်ပေါ်ဒီစကားပြောတာကြီးမတင်ကြည့်ပြောတာကြီးပါပြီပေါ့နော်ပါစနေဒီမဲ့တော့ဒီလိုက်နော်နိုင်ရည်တင်ပါလေဒါပေမဲ့လေနိုင်ငံရေးတော်လို့ငါကမညောမန်းအလေးစစ်တပ်တော်လေတော်နေဆောင်နေနိုင်တော့လေဒီလိုလည်းဆိုတအားကြီးလေးကွာတာပေါ့ကွလေအဲ့တော့ကျွန်တော်အချင်းပြောရရင်တော့ဒီလိုက်နိုင်နေဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အများကြီးအထောက်အပံ့ပေးမယ်လို့ဒါကျွန်တော်ယုံကြည်တယ
်အာဆာတိုက်တဲ့ကဂျပန်နိုင်ငံမှာနေထိုင်တဲ့ကိုဖိုးမြင့်ထွန်းကအမေရိကန်သမ္မတရွေးကောက်ပွဲရလဒ်ပေါ်အခုလိုမြင်ပါတယ်
ဒီအမေရိကန်ရွေးကောက်ပွဲမှာတော့ဒီလာရီကလင်တန်ကိုအီးမေးလ်ကိစ္စနဲ့ပတ်သက်ပြီးတော့ FBI ကနေပြီးတော့စုံစမ်းစစ်ဆေးတဲ့ဟာတွေအနိကဆက်တင်ပြီးတော့လုပ်တယ်ဆိုတဲ့ဟာကြောင့်လူလူရဲ့ထောက်ခံအားတော့ကျသွားတယ်။နောက်ပိုင်းမှာတော့ဂျွန်ထရမ့်ကပြန်တက်လာတယ်ဗျာ။ကျွန်တော်တို့ကဘာစိတ်နေဆိုလို့ချင်းသူကဟော့ရန်ပြောတတ်တဲ့ဟာကိုအမျိုးသားရေးဝါဒီတွေစိတ်ဝင်စားတဲ့ခါကျတော့အဲ့မှာသူကမထင်မှတ်ပဲနဲ့နိုင်သွားနိုင်တယ်ဗျာနော်။အဲကျွန်တော်တို့ဒီဂျပန်နိုင်ငံမှာရှိတဲ့မီဒီယာတွေမှာတော့ဒီလာရီကလင်တန်တော့ပုံပြီးအားပြီးတယ်ဗျာ။ဘာကြောင့်လဲဆိုလို့ရှိရင် Donald Trump ကဂျပန်နဲ့ပတ်သက်ပြီးတော့ဟိုဂျပန်နိုင်ငံမှာတွားပြီးတော့သူတို့စစ်ကမ်းနေဖွင့်လာတာဂျပန်စိုးရွားနေပြီးတော့သူတို့စခန်းအတွက်ဟိုခီးစစ်ကြီးပေးရမယ်ဆိုတဲ့ဟာမျိုးတွေပြောလာတဲ့ခါမျိုးတွေကတော့ဟိုဂျပန်လူထုကတိတ်ပြီးတော့မကြိုက်ဘူးကြ။အဲ့လိုမျိုးနေတာတော့ရှိကြရ။ကျွန်တော်ဒီဗမာပြည်ဒီမိုကရေစီရရှိရေးအတွက်ဆိုရင်တော့ Hillary Clinton ကပိုကောင်းတာပေါ့ဗျာ။
တောင်ကိုရီးယားနိုင်ငံကကိုရီးယားနိုင်ငံထွန်းကလည်းအမေရိကန်ရွေးကောက်ပွဲကိုအခုလိုသုံးသပ်ပါတယ်။
တရှိသမရရေကောက်ပွဲမှာစီရီတင်တန်ပဲအနံ့ရလိမ့်မယ်လို့ကျွန်တော်ထင်ယူဆပါတယ်။ပထမအဦးဆုံးအမျိုးသမီးသမနာလောင်းတယောက်လည်းဖြစ်တဲ့ကြောင့်မလို့အမေရိကန်နိုင်ငံမှာရှိတဲ့အမျိုးသမီးသူကနေပြီးတော့အများဆုံးသူ့ကိုအားတိုင်းနဲ့မဲပေးမှုတွေဖြစ်ပေါ်လာလိမ့်မယ်။ ဒီဂျိမ်းချစ်တဲ့ခန်းရဲ့မူဝါဒအချို့ကလေယူသားရေးဝါဒစစ်တက်တက်တန်နေတဲ့သူတွေကလည်းသူ့ကိုအပင်းကိုချစ်လိမ့်မယ်။အများစုကတော့ကျမမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်။တောင်ကိုရီးယားနိုင်ငံအနေနဲ့ကတော့ဟီလာရီကလင်တန်ကိုပဲသမ္မတဖြစ်စေချင်ပါတယ်။ဒေါ်နယ်ထရမ့်ကသမ္မတချစ်လာမယ်ဆိုလို့ရှိရင်သူရဲ့နေဆွေစဉ်ကာလမှာတခြားသောနိုင်ငံတွေကိုမိခဘမှုတွေကချက်ပြင်းနေဥစ္စာရေးရမ
ွဲရလကတော့အမေရိကန်စံတော်ချိန်အင်္ဂါညသကောင်ကြရင်တည်ကြရမှာဖြစ်ပါတယ်ခင်ဗျာ